COVID-19 ရောဂါပိုးရှိရလို့တန်တရားနဲ့ကန့်သက်ဆောင့်ကြည့်ခံနေရတဲ့လူနာတချို့သိဆုံးခဲ့တဲ့အပေါ်စိုးရိမ်မှုတွေတိုးနေတာကြောင့်သူတို့ဘယ်လိုအသက်ဆုံးရှုံးရသလဲဆိုတာကိုမေးမြန်းတင်ဆက်ပေးထားပါတယ်။ကျွန်မမိခါပါ။လက်တလုံးမှာ COVID-19 ကူးစက်မှုထပ်မံတိုးလာချိန်မှာတန်တရားနဲ့ကန့်သက်ဆောင့်ကြည့်ခံနေရတဲ့လူနာတချို့သိဆုံးရတာတွေရှိတဲ့အပေါ်ပြည်သူတွေကြားမှာစိုးရိမ်မှုတွေမြင့်တက်လာရတာပါ။ပရာဟိတအဖွဲ့တွေရဲ့ပြောဆိုချက်အရမန္တလေးတိုင်းမှာ44ဦးမကွေးတိုင်းမှာ19ဦးနဲ့မွန်ပြည်နယ်မှာ38ဦးထိတိုက်ဆုံခဲ့တယ်လို့သိရပါဗျ။ပြီးခဲ့တဲ့ April 24မှာလည်းမန္တလေးအထွေထွေယောဂါကူဆေးရုံကြီးမှာတရက်ထဲနဲ့စောင့်ကြည့်တန်တရားလူနာ9ဦးတိုက်ဆုံခဲ့တာရှိခဲ့တာမို့ပို့ပြီးစိုးရိမ်တာတွေဖြစ်လာခဲ့ရတာပါ။မော်လမြိုင်ပြည်နယ်ကျန်းမာရေးဦးစီးမှုဒေါက်တာထွန်းအောင်ကြီးကတော့ဆေးရုံကိုယောဂါတစ်ခုခုကြောင့်တက်ရောက်လာတဲ့လူမမာတွေထဲမှာအသက်ရှူဆိုင်ရာပြဿနာတစ်ခုခုရှိလာတာတွေ့ရင်သူတို့တွေကိုကိုဗစ်ဆောင့်ကြည့်တန်တရာလူနာအနေနဲ့သတ်မှတ်လိုက်ပြီးကိုဗစ်ရောဂါပိုးရှိမရှိစစ်ဆေးတာတွေလှုပ်ဆောင်ပေးတယ်လို့ရှင်းပြပါရစေ။ဒီတေဆုံးလူနာတွေဟာပြင်းထန်တဲ့တခြားရောဂါအခံတွေရှိပြီးသားဖြစ်တာမို့ကိုဗစ်ရောဂါကြောင့်တေဆုံးတာမဟုတ်ဘူးလို့သူကပြောပါရစေ
။ဆေးရုံလာတဲ့လူနာတွေတဲကဥမာဟိုအသက်ရှူလမ်းကြောင်းဆိုင်ရာရောဂါလက္ခဏာတခုခုရှိလို့ရှိရင်ခြားရင်အဲ့အရာတွေကိုကျွန်တော်တို့ကတန်တရာလူနာဖြစ်နေထားရပါတယ်ထားရပါတယ်ထားမှလည်းရမှာပေါ့နော်မထားလို့ရှိရင်ကိုယ်ကျမ်းမာရေးဝန်ထမ်းကူးသွားနိုင်တာပေါ့အဲ့တော့သူတို့ PUI နေနဲ့တတ်မှာပါတယ်သူကဟို COVID-19 negative လား positive လားမသိသေးဘူးနော် COVID-19 ရှိမရှိဆိုတော့ဟာစမ်းသပ်စစ်ဆေးမှုယူပြီးတော့ပို့ရတာပါပို့ရပါတယ်ပေဆုံးတဲ့လူအလုံးကတော့ဒါအကုန်လုံး negative ထွက်ပါတယ်
မွန်ပြည်နယ်အတွင်းသေဆုံးခဲ့တဲ့စောင့်ကြည့်လူနာတွေထဲမှာဆေးရုံတက်ကုသနေစဉ်စောင့်ကြည့်လူနာအနေနဲ့သတ်မှတ်ခံရသူတွေပါဝင်သလို Hospital Quarantine လို့ခေါ်တဲ့တည်သန့်စောင့်ကြည့်လူနာတချို့လည်းပါဝင်နေပါတယ်။သေဆုံးသူအများစုကတော့ဆေးရုံတက်ရနိုင်တဲ့စီဂျူ၊သွေးတူ၊ကင်ဆာ၊အသေးကျွတ်ရောဂါ၊အုံနောက်အမေးရောင်ရောဂါ၊အဆုတ် TB ရောဂါလက္ခဏာတွေအပြင်သွေးလေးဘက်နာစားတဲ့ပြင်းထန်ဝေဒနာယောဂါတွေငကိုတဲကရှိကအဲ့ဒီယောဂါတွေကြောင့်ဆေးရုံတက်လာရတာများပြီးဒီလူတွေဟာအသက်ရှူလမ်းကြောင်းပြဿနာတွေလည်းပူတွဲခံစားရတာတွေရှိခဲ့ပါတယ်။ဒါကြောင့်ဒီလူတွေကိုစောင့်ကြည့်တန်တရာလူနာတွေအဖြစ်သတ်မှတ်ရတာလို့သူကပြောပါတယ်။ဘယ်ယောဂါဝေဒနာတွေနဲ့ပဲဆေးရုံရောက်ရောက်ရောက်လာတဲ့သူတွေထဲမှာအဆုတ်ပိုင်းယောဂါခံစားရသူတွေကိုခံအားနည်းသူတွေကိုကိုဗစ် -19 တန်တရာလူနာဆင်းရဲတွေမှာထည့်သွင်းကစစ်ဆေးပေးနေတယ်လို့မန္တလေးတိုင်းတိုင်းကျန်းမာရေးဦးစီးမှုဒေါက်တာတန်တတ်မြင့်ကပြောပါတယ်။အခုလိုတိတ်ဆုံးရတဲ့အပေါ်ပြည်သူတွေအနေနဲ့စိုးရိမ်မှုမလွန်ကဲဖို့သူကတတိပေးသွားပါတယ
်။ဟိုတက်ရှူလမ်းကြောင်းယောဂါနဲ့ဆေးရုံကိုလာခဲ့လို့ရှိရင်ဘာဖြစ်ဖြစ်အဲ့ဒါကိုကျွန်တော်ကတန်တရာလို့သတ်မှတ်တာရှိ။အဲ့ဒါကြောင့်မို့လူတွေကတန်တရာလို့သတ်မှတ်တာကြောင့်မို့ဒီချိန်မှာအဲ့လိုလာလို့ရှိရင်ဆေးရုံနေမှာအဲ့လိုဖီဗာကလင်းနစ်ကြီးထားပြီးတော့လမ်းကြောင်းကိုကအဲ့လိုဆွဲယူသွားတာ။အဲ့တော့တန်တရာဖြစ်ချင်းတန်တရာလို့ပဲသတ်မှတ်လိုက်ရတာ။သမတာကြောင့်မူဒါတွေကိုစွက်ယူတယ်တန်ရတိုင်းမို့ယူလိုက်တော့ negative ဖြစ်ရင်တော့ရှင်းသွားတာပေါ့ရှင်တော့အဲ့ဒါကြောင့်မူဒါတပြည်လုံးမှာ extended guideline ရှိတယ်ရှင်အဲ့ guideline အရာတန်ရလို့ဒီမှာရသမလိုက်တဲ့အခါမှာနှစ်ဖိုက်တော့ဒီဘက်ကစွက်ယူတယ် negative ဖြစ်တယ်ဒါပေမဲ့တကယ်ဆုံးရင်သူတို့ရဲ့ခုနလိုပေါ့ comorbid တွေပေါ့ခုနစီးကျူးကြောင့်မူဆုံးတာလို့နှလုံးလို့ဆုံးတာလို့အဲ့ဒါကြောင့်မူလူတွေကအဲ့လိုမျိုးဖြစ်နေကြတာရှင်
ရရှိနိုင်ငံတော်အမှာတော့ဒီကနေ့မနက်ပိုင်းအထိ COVID-19 အတည်ပြုလူနာစုစုပေါင်း169ရှိပြီးတင်ဆုံးတဲ့လူနာဟာ6ဦးထိရှိခဲ့ပါတယ်။ပြန်လည်တက်တာလာသူကတော့108ဦးရှိပါတယ်ရှင်။ကျွန်မမိခါပါရန်ကုန်ကနေဒီသတင်းကိုပေးပို့ထားတာဖြစ်ပါတယ်။